ရုရှားတပ်တွေနဲ့သတင်းပတ်အတော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းစီဗီယိုဒေါညက်စ်မြို့ကနေယူကရိန်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေပြီလို့ယူကရိန်းတာဝန်ရှိသူတွေပြောဆိုပြီးတော့မကြခင်မှာပဲရုရှားရဲ့မဟာမိတ်အိန္ဒိချင်းဘဲလာရုစ်နိုင်ငံထဲကနေဒီနေ့ယူကရိန်းကိုအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါရယ်မြောက်ပိုင်းရှာနီဂျီဖ်ဒေသကဒက်စနာရွာကိုပစ်မှတ်ထားပြီးရော့ကက်ဒုံးကျည်20လောက်နဲ့ပစ်ခတ်တာကြောင့်အဲ့ဒီဒေသကအခြေခံအဆောက်အုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းဒေသဆိုင်ရာစစ်ဘက်အရာရှိကပြောဆိုတာကို AFP သတင်းကဖော်ပြပါရယ်New York Times သတင်းစာမှာကတော့ rocket ဒုံးကျည်တွေ40ထက်မနည်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဖော်ပြပါရယ်။ရုရှားသမ္မတပူတင်နဲ့ဘယ်လာရုစ်သမ္မတအလက်ဆန်ဒါလူကာရှန်ကိုတို့စိန့်ပီတာစဘတ်မြို့မှာဒီကနေ့မတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲအခုလိုပစ်ခတ်ခဲ့တာပါ။တိုက်ခိုက်မှုကြောင့်အသေးပြောက်ရှိမရှိဆိုတာတော့လောလောဆယ်မသိရသေးပါဘူး။ရုရှားရဲ့မဟာမိတ်ဖြစ်တဲ့ဘယ်လာရုစ်နိုင်ငံအနေနဲ့ယူကရိန်းစစ်ပွဲမှာတရားဝင်ပါဝင်တိုက်ခိုက်ပေးတာမျိုးမရှိပေမဲ့လို့ဖေဖော်ဝါရီ24ရက်ကျူးကျော်စစ်စတင်ချိန်ကစပြီးတော့ရုရှားကိုလိုအပ်တဲ့စီးရီးထောက်ပံ့ပစ္စည်းတွေကိုကူညီပေးနေတာပါ။ဒါပေမဲ့ဒီကနေ့တိုက်ခိုက်မှုကတော့ဘယ်လာရုစ်ကိုပါရုရှားကသူနဲ့အတူစစ်ပွဲတွေကိုတရားဝင်ဆွဲသွင်းလိုက်တာပဲဖြစ်တယ်လို့ယူကရိန်း၆လိုင်းရေးအဖွဲ့ကပြောပါရယ်။အနောက်နိုင်ငံတွေကတော့ဒီကနေ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားအပြင်ဘယ်လာရုစ်နိုင်ငံကိုလည်းပိတ်ဆို့တန်ခတ်မှုတွေချမှတ်ထားပါရယ်ရှင်။